ဒေါ်ဆန်းစုကြည်ကမဲပေးပိုင်ခွင့်ရှိသူတွေအနေနဲ့မဲဆွေးတွေကိုအပင်ပန်းခံပြီးစစ်ဆေးကြဖို့နဲ့မှားယွင်းမှုတွေတွေ့ရှိရင်လည်းလိုအပ်တဲ့ပုံစံတွေဖြစ်ပြီးပညာဖို့ကိုတိုက်တွန်းခဲ့ပါတယ
်။အချို့ကဒီမဲဆန္ဒရှင်ဆင်းရဲသွားကြည့်ရမှာနောက်တော့အမှားတွေပါလို့ပြင်ရမှာတစ်ခါလေနဲ့တစ်ခါအမှားပါလို့ပြင်ဖို့ပြောရင်လည်းမရဘူးနောက်နှစ်ခါသွားရတယ်။အဲ့ဒါတွေကိုသိပြီးတော့ကိစ္စများများတယ်ဆိုပြီးတော့မလုပ်ချင်ကြဘူး။အဲ့တော့ကျမကပြောချင်တာလူရောကျင်ရောသုံးလေးရောအချိန်ပေးတာကကျမတို့အနာဂတ်တစ်ခုလုံးနဲ့သက်ဆိုင်နေတဲ့ရွေးကောက်ပွဲကျတန်ပါတယ်။အဲ့တော့တို့ဒုက္ခခံမှာလို့ကျမဆိုဟုတ်ဒီမှာ။နောက်တော့နောက်တစ်ခုရှိသေးတယ်။ကျမတို့အခုဆိုလို့ရှိရင်အာရွေးကောက်ပွဲကော်မရှင်ကဘုရွေးကောက်ပွဲကော်မရှင်ကပြောထားပါတယ်။မဲဆန္ဒရှင်စည်ရင်းနဲ့ပတ်သက်လို့30ရာခိုင်နှုန်းမဲ့သူတို့တာဝန်ယူမယ်။အဲ့တော့အလေးပေးရတဲ့ဌာနက90ရာခိုင်နှုန်းကိုပြည်သူတွေကိုယ်တိုင်တာဝန်ရယူရတော့လို့ဖြစ်နေပါပြီ။အဲ့တော့တာဝန်ယူကြပါ။ဘာမှမပအောင်လို့ကိုမဲပေးနိုင်အောင်လို့ကြိုးစားကြပါ။ကျမတို့အဖွဲ့ချုပ်နဲ့တခြားလူမှုရေးအဖွဲ့ကြီးတွေကတတ်နိုင်တဲ့မြ၊ဘယ်လိုလုပ်ရမလဲဆိုတာကိုလည်းပညာပေးအစီအစဉ်တွေလုပ်ပါမယ်
။ကျူရီမဲပြဿနာနဲ့ပတ်သက်ပြီးတော့လဲသတိထားကြဖို့ကိုပြောပါတယ်။2010ရွေးကောက်ပွဲတုန်းကကယားပြည်နယ်မှာမဲပေးနိုင်သူ4000လောက်သာရှိတဲ့မဲဆန္ဒနယ်တစ်ခုမှာကျူရီမဲက3000တကယ်မဲပေးသူက800လောက်နဲ့အနိုင်ရသွားတဲ့ကိုယ်စားလှယ်ရှိခဲ့မှုတဲ့အကြောင်းတယောက်လာတဲ့ပြည်သက်တူကကျူရင်မဲကိစ္စနဲ့ပတ်သက်ပြီးမေးမြန်းရမှာအခုလိုဖြေကြားခဲ့ပါတယ
်။ဒီကျူရင်မဲဆိုတာကိုအင်မီရာမသတိထားရမယ်နော်။ကျူရင်မဲဆိုတာလူတိုင်းပေးနိုင်တာမဟုတ်ပါဘူး။ဘယ်လိုပုဂ္ဂိုလ်များသာပြောကျူရင်မဲပေးပိုင်လို့ရှိခဲ့ဆိုတာစီမင်းစီကံပတ်မှတ်ချက်တွေရှိပါတယ်။2010ရွေးကောက်ပွဲတုန်းကဒီကျူရင်မဲဆိုတဲ့အသုံးနှုန်းနဲ့ဒီကျူရင်မဲတွေကိုအလွဲသုံးစားလုပ်ပြီးတော့ဒီကောက်ပွဲခရလာကိုအများကြီးပြောင်းသွားခဲ့တယ်လို့ကျွန်တော်ဒီလိုနားလည်ခဲ့ပါတယ်။ဥပမာကျွန်မတရားရောက်တယ်။တရားမှမကြင်ငင်ကရောက်တော့ကဒီမျိုးနယ်တယ်ကိုသွားတယ်။မျိုးနယ်တယ်ကဘယ်လိုရှင်းပြလဲဆိုတော့2010အဲ့ဒီမျိုးနယ်မှာမဲဆန္ဒရှင်က3000ကျော်လေးပဲရှိတယ်။2010ရေကောက်ပွဲတုန်းကတဲ့နိုင်သွားတဲ့ကိုယ်စားလှယ်ကကျူတင်မဲက3000ရနေတယ်တဲ့။နောက်ပြီးတော့မဲရုံမှာသွားပြီးတော့မဲပေးတဲ့ပုဂ္ဂိုလ်က၈ယောက်ရှိပါတယ်ပြီးတော့အဲ့ဒီလိုမှမျိုးရင်းကမဖြစ်တဲ့ကိစ္စရင
်ဒါအပြင်ဝန်ထမ်းတွေသတိထားတဲ့အချက်နှစ်ချက်ကိုလည်းအခုလိုပြောပါတယ
်ဝန်ထမ်းတွေလည်းသတိထားဖို့ကနှစ်ချက်ရှိပါတယ်တစ်ချက်ကပါလဲဆိုစောစောကပြောကြိုတင်မဲတွေနဲ့ဆက်ဆက်နေတယ်ဟိုကြိုတင်မဲပေးရမယ်ဆိုပြီးတော့ဒီလိုတနည်းအားဖြင့်အဲ့လိုဆိုရင်လိမ့်လည်းလက်ရမှုတွေလည်းရှိနိုင်တယ်နောက်တစ်ခုကဝန်ထမ်းတွေကတနည်းအားနဲ့တနည်းအားပြောင်းတဲ့အခါမှာကိုနေရမှာလည်းမဲပေးရမလို့လို့ဂျီနီယာမှာလည်းမဲပေးရမလို့လို့နဲ့ချုပ်ချုပ်ထွေးတွေဖြစ်အောင်လုပ်ချရတယ်ရှိနိုင်ပါလေ။အဲ့ဒါလိုကာယကရှင်ကိုယ်တိုင်ကြည့်ဖို့လိုပါရင်ကိုယ့်ဟာကိုယ်ကိုလုပ်ယူမှာဖြစ်ပါပါ။ကိုယ်ကနေဆိုတနေရနေလို့တနေရပြောင်းလာလို့ရှိရင်ဥမာ home plan ကိုရန်ကုန်ကပြောင်းလာတယ်ဆိုပါတော့ home plan မင်းစန္ဒရှင်စီးရင်းထဲမှာပါပြီးရင်ရန်ကုန်မင်းစန္ဒရှင်စီးရင်းထဲမှာကိုယ့်နာမည်မပါဖို့လည်းအရေးကြီးပါရင်နောက်မှာရှင်ရန်ကုန်ကကိုမဲကဘလူးရှီရောက်တော့မယ်မသိမှမဟုတ်ပါဘူး။ဒါမျိုးတွေကလည်းအလွဲသုံးစားလုပ်ချင်ဖြစ်နိုင်ပါတယ်။ပတ်တိရှိရှိနဲ့လုပ်ကြပါ။ကြောက်နေရတဲ့ဘဝမှာဆက်ပြီးတော့နေကြည်ကြလို့လား။ပတ်တိရှိရှိနဲ့မဲသိကြပါလို့ကျွန်မအနေနဲ့စိုက်တွန်
း။တခါ home link မြို့ဒေတာခန်ရမီရဖတွေနဲ့တွေ့ဆုံဆွေးနွေးတဲ့အခါမှာရမီရဖတွေကအစိုးရအဆက်ဆက်ဟာတိုင်းရင်းသားတွေအပေါ်ပေးခဲ့တဲ့ဂရီးတွေကိုဖျက်ခဲ့တယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရရင်ဘယ်လိုလုပ်ပေးမလဲလို့မေးကြကြောင်းနဲ့အဲ့ဒီအပေါ်အခုလိုဖြေခဲ့ကြောင်းလည်းပြောပါတယ်။
တိုင်းသားတွေကိုပေးခဲ့တဲ့ကတိတွေကိုချက်ခဲ့ပါတယ်တဲ့။ဒါကြောင့်မို့တိုင်းသားတွေကမယုံကြည်နိုင်ဘူးဖြစ်နေတယ်။အဲဒီမှာပြောပါတယ်အစိုးရအဆက်ဆက်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုပေးတဲ့ကတိတွေကိုလည်းမတည်ခဲ့တာရှိပါတယ်လို့။ဒီမှာတော့အဖွဲ့ချုပ်ကတော့ဒီမှာပြောရဲတယ်ပေးတဲ့ကတိတွေကဒီမှာတော့မချက်ပါဘူး။ဒီကမယ်ကတိတွေကလွယ်လွယ်တော့မပေးပါဘူး။ကိုမဖြစ်နိုင်တဲ့ကိစ္စတွေကိုကတိပေးတယ်ဆိုတာဟာလိမ့်နေလျက်ကြားရောက်ပါတယ်။ကတိပေးတာနဲ့ပေါ်တော့ပတ်သက်ပြီးတော့ဒီမှာစိတ်ထဲမှာဟောဝါဒတစ်ခုကိုသွားပြီးတော့တတိရပါတယ်။အဲ့ဒါပါလဲဆိုတော့ဒီမှာကျမတို့ဆရာတော်ကြီးတပါးကနေပြီးတော့ over dot ချင်းချင်းခဲ့တဲ့အခါမှာလူတွေအကြိုက်လို့ထားလားလူတွေအကျိုးလို့ထားလားဆိုတာစဉ်းစားရမယ်တဲ့အဲ့တော့ဒီချိန်ခါမှာဒီလိုကိုစဉ်းစားဖို့လိုပါတယ်ရေတော့ဝင်ကြီးမှာဟူဟာပေးကြီးဟာပေးဆိုတာအကြိုက်လို့ထားလားအကျိုးဆောင်ရဲထားလားဆိုတာစဉ်းစားကြပါလို့
လန်ခီတနေရာမှာတာမန်အလုသမားတယောက်ကသူ့ကိုနှုတ်ဆက်လိုတဲ့အတွက်လက်ကမ်းနာကို NRD လုံခြုံရေးအဖွဲ့ကတွန်းလိုက်တဲ့အတွက်စိတ်မကောင်းဖြစ်ရကြောင်းလုံခြုံရေးဆိုတာနှစ်ဖက်လုံးအတွက်လုံခြုံမှုကိုတောင်းယူရတာဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်မြို့သားဒီမိုစီဖွဲ့ချုပ်အဖွဲ့ဝင်တွေအနေနဲ့အခွင့်အရေးယူတာကိုလက်မခံကြောင်းလက်ရှိအသက်88နှစ်ရှိပြီဖြစ်တဲ့မြို့သားဒီမိုစီဖွဲ့ချုပ်နာရကသူရဦးတင်ဦးလိုစိတ်တက်မျိုးမွေးကြဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကအဖွဲ့ဝင်တွေကိုသတိပေးပြောကြပါတယ်ခင်ဗျာ
။ဒီလိုဒီလိုတော့ဒီလ
ထောင်ကိုကကိုးဆယ်ကုနှစ်ယူကောက်ပွဲတုန်းကလည်းNLD မဲ့ပြတ်တက်နိုင်ဖို့လောက်ကန်ခဲ့ရကြောင်းနဲ့အခုဒီချိန်မှာအာနာလွှဲမပေးရင်ဘယ်လိုလုပ်မလဲလို့ပြည်သက်ဦးကမေးရမှာထောင်ဆန်းစုကြည်ကလက်ရှိအခြေအနေဟာထောင်ကိုကကိုးဆယ်တုန်းကလိုမဟုတ်တယ်လို့ကာကွယ်ရေးဦးစီးချုပ်ကလည်းအာနာသိမ်းဖို့မရှိဘူးလို့ခရီးပေးထားကြောင်းထောင်ဆန်းစုကြည်ကဖြေပါတယ်။
ဒီလိုလည်းပြောင်းသွားပြီအချိန်ကြီးလည်းပြောင်းသွားပြီခမကြီးကလည်းပြောင်းသွားပြီကိုယ်တိုင်ကလည်းလုံးကလုံးတဲ့အခုလုံးလို့ရမှာမဟုတ်ပါဘူးနောက်ပြတော့လည်းဟိုအရင်တနည်းတနည်းတော့ကာကွယ်ရေးဦးစီးဦးစီးချုပ်ကနေတော့ပြည်သူ့ရှင်ရင်းပွဲမှာဒီလိုအာဏာသိမ်းပွဲအရင်သိမ်းနေခဲ့ရတဲ့ဆိုတာလုံးဝမလုပ်ပါဘူးလို့ပြောခဲ့ပါတယ်ပြည်သူအများကြီးမှာဒါကြောင့်မလို့ဒီမှာတော့မျိုးရည်ဒီမိုကရေစီအ ်
တောင်ဆန်းစုကြည်အားစကိုင်းတိုင်းဒေသကြီးကမ်တီနဲ့ Homeland မြို့နယ်ခီးစဉ်ကိုပြီးခဲ့တဲ့နှစ်ရက်ကစတင်ခဲ့တာဖြစ်ပြီးဒီကနေ့မှ Homeland ခီးစဉ်ကနောက်ဆုံးဖြစ်ပါတယ်